နိုဝင်ဘာလတဲ့ကျင်းပမဲ့ရွေးကောက်ပွဲမှာဝါနဲ့မိုင်းလာလက်နက်ကင်ဖွဲ့တွေထိန်းချုပ်ရနေမြေတွေအပါဝင်တိုင်းရင်းသားဒေသတချို့မှာရွေးကောက်ပွဲကျင်းပနိုင်မဲ့အလားအလာနေပါနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစော်ပါUWSA ကဝါပြည်သွေးစည်းညွှန်ရေးကမ်ရော်နဲ့မိုင်းလာအဖွဲ့လိုလူတီများတဲ့ NDAA ကအမျိုးသားဒီမိုကရေစီသွေးစည်းညွှန်ရေးကမ်ရော်ထိန်းချုပ်ရာဒေသတွေမှာဒီနှစ်မှာလဲရွေးကောက်ပွဲတွေကျင်းပဖို့နေမယာအခြေအနေတွေဖြစ်နေပါတယ်အထူးဒေသနှစ်နဲ့အထူးဒေသလေးဖြစ်သတ်မှတ်ထားတဲ့ UWSA ထိန်းချုပ်ရာဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသကမြို့နယ်၄မြို့နယ်နဲ့မိုင်းလာအဖွဲ့ကထိန်းချုပ်ထားတဲ့ကျိုင်းတုံခရိုင်မိုင်းလာမြို့နယ်တွေမှာပြီးခဲ့တဲ့2010နဲ့2015မှာလဲရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူးဒီနှစ်ဖေဖော်ဝါရီလကုန်ပိုင်းကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းဟာ UWSA ထိန်းချုပ်ရာမြို့နယ်၄မြို့နယ်မှာရွေးကောက်ပွဲကျင်းပနိုင်ရေးအတွက်ပန်ဆန်းမြို့ကိုတွားရောက်ဆွေးနွေးခဲ့ပေမဲ့လောလောဆယ်မှာနိုင်ငံရေးပါတီအများစုကဒီဒေသမှာအမည်စရင်တင်သွင်းထားတာမရှိပါဘူးဒီနှစ်အစောပိုင်းမှာဝါနိုင်ငံရေးပါတီ၃ပါတီပူးပေါင်းဖွဲ့စည်းလိုက်တဲ့ဝါအမျိုးသားပါတီအနေနဲ့လည်းဒီ၄မျိုးနယ်မှာအမည်စရင်တင်သွင်းတာမရှိသလိုအခြားပါတီတွေလည်းတင်သွင်းတာမကြားသိရကြောင်းဝါအမျိုးသားပါတီရဲ့အထွေထွေအတွင်းရေးမှူးဦးစံဆောင်ကားက VOA ကိုအခုလိုပြောပါတယ်
အဲ့မျိုးနယ်ဒီကျတော့ကော်မရှင်ကတော့လက်နက်ကင်ဖွဲ့နယ်လဲသူညှိနှိုင်းခဲ့ပြီးဒီလက်နက်ကင်ဖွဲ့ကသူပြီးတော့လုံနိုင်အကူအညီပေးမယ်လို့တော့ပြောတယ်ဒါပေမဲ့အခုတချို့တော့အစ်စ်မှာရှောက်လာတင်နဲ့ပါတီတွေလည်းကျွန်တော်မတွေ့ရဘူးပါတီကြီးတွေကအဆမင်းရှောက်လာတင်ထားလာကျွန်တော်မကြောက်အဲ့ဒါကြောင့်မလို့ကျွန်တော်ပါတီအနေနဲ့ကဝင်ရောက်ရှိတယ်ပို့လဲတော်တော်လေးခက်ပါတယ်နော်အဲ့ကြောင့်ကျွန်တော်အဲ့ဒီမှာလဲပြိုင်ဖို့တော့မရှိတော့ဘူးထင်တယ်အခုအသေးစားဖို့ကတော့ကျွန်တော်ဝါတိုင်းမှာကိုပါမြို့နယ်မှာ၃နေရမြန်မာမှာ၃နေရနောက်ပြီးတော့မှအမျိုးသားလှုပ်တော်လဲကျွန်တော်ဝင်ရောက်ရှင်ပြန်မယ်အဲ့9နေရတော့တေချာတလောက်တော့ရှိပါလေနော
်ဝါကိုပိုင်အုတ်ချုပ်ခွင့်ရတိုင်းက6မြို့နယ်မှာဟိုပန်နဲ့မမန်းကအစိုးရထိန်းချုပ်ထားပြီးပန်ဝိုင်မိုင်းမော်နားဖန်နဲ့ပန်ဆန်းခေါ်ပန်ခမ်းမြို့နယ်တွေကတော့ UWSA ကထိန်းချုပ်ထားတာပါဝါမျိုးသားပါတီဟာဝါမျိုးသားစီလုံးညီညွတ်ရေးပါတီဝါဒီမိုကရက်တစ်ပါတီနဲ့ဝါလစ်ဘရယ်ဒီမိုကရက်တစ်တိုးတက်ဖွံ့ဖြိုးရေးပါတီတို့ပူးပေါင်းတည်ထောင်ထားတာဖြစ်ပြီးလောလောဆယ်ကျိုင်းတုံတာချီလိတ်တန်ရန်မိုင်းရှူမိုင်းပြင်းစတဲ့မြို့နယ်တွေမှာကိုယ်စားလှယ်ရရှိရေးအတွက်ဆောင်ရွက်နေစေဖြစ်ပါတယ်ရှမ်းပြည်နယ်အတွင်းကအင်အားကြီးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီအနေနဲ့လည်း UWSA ထိန်းချုပ်ရာမြို့နယ်၄မြို့နယ်အပါအဝင်မိုင်းလာအဖွဲ့ခေါ် NDAA ထိန်းချုပ်ရာမိုင်းလာမြို့နယ်မှာလည်းဝင်ရောက်ရှင်ပြိုင်ဖို့မတိကျကြောင်း SNLD ပါတီတွဲပက်အထွေထွေတွင်ရင်မှုတစ်ဆိုင်းကျော်ညွန့်ကပြောပါတယ
်မော်လော့ဆယ်တော့ UET ကမြို့330လုံးကိုပြင်ညာထားတယ်ဆိုရင်အဲ့ဒီနေရာရွေးကောက်ပွဲကျင်းပဖြစ်ဖို့မဖြစ်ဖို့ဆိုတာကျွန်တော်တော့သိမသေးချာသေးပါဗျာနည်းနည်းအနည်းကမှပဲသူတို့ပြန်ပြင်ညာမလားပါများတော့ရှိနေတော့ဗျာအဲ့ဒီနေရာတွေကတော့ကျွန်တော်နဲ့အလန်းဝေးတယ်ဗျာအဲ့တော့ကျွန်တော်တို့လောလောဆယ်တော့မရှိဘူးဗျာဟောဒေတာမှနေတဲ့လူတွေရဲ့ဟောပေါ့ပုံတင်တော့ဘာလို့ကအခုဒီအခက်အခဲအများရှိရလဲကျွန်တော်တို့ကြားသလောက်ပေါ့လေဟောအဲ့ဒါမရှိဘဲနဲ့ကျွန်တော်ဘယ်လိုမဲပေးကြမလဲဆိုတဲ့ကိစ္စပေါ့မိုင်းလာကြတော့လေသူကတိတ်တော့မသေးချောက်ဗျပြီးခဲ့ခေါက်ပါမလုပ်ဘူးလေမိုင်းလာလေ
ပြည်တော်စုရွေးကောက်ပွဲကော်မရှင်နေနဲ့မဲဆန္ဒနယ်မြေစင်းထုတ်ပြန်ရမှာဝါနဲ့မိုင်းလာဒေတာတွေကိုပါထည့်သွင်းထားတာပါဝါကိုပိုင်အုတ်ချုပ်ခွင့်ရဒေတာမှာဝါရှမ်းလာဟုအခါစတဲ့တိုင်းသားတွေစုပေါင်းနေထိုင်ပြီး LNDP ခေါ်လာဟုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကလည်းဝါဒေတာက၄မျိုးနဲ့မှာကိုစလဲအမည်တင်သွင်းထားတာမရှိပါဘူးနိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်ဆိုးကတော့ရှမ်းပြည်နယ်55မြို့နယ်အနက်ကဒီ5မြို့နယ်မှာတော့ရွေးကောက်ပွဲကျင်းပဖို့အလားအလာနေကြောင်းအခုလိုတုံးသက်ပြောဆိုပါတယ
်ကျွန်တော်ဒီလောက်ကတော့2010ရွေးကောက်ပွဲမှာရော2015ရွေးကောက်ပွဲမှာရော UWSA ခေချုံနယ်ဖြစ်တဲ့ဝါကိုပိုင်အုတ်ထွေတောင်းက4မြို့နယ်ရောကျွန်တော်ရှမ်းရှိရမိုင်းလားမြို့နယ်စုစုပေါင်း5မြို့နယ်ရွေးကောက်ပွဲမလုပ်ခဲ့ဘူးဗျာဒါတစ်ချက်ပေါ့ဒုတိယတစ်ချက်တွင်လည်းပြောရင်လက်ရှိရွေးကော်ကသွားပြီးဆွေးနွေးတာကတော့မိုင်းလားမပါဘူး။ဟုတ်တော့ပါ။ဒါပေမဲ့ဒီဒေသတွေကလက်ရှိအစိုးရရဲ့အုတ်ချုပ်ရေးရန်နေရာမရှိတဲ့ဒေသတွေဖြစ်ပါတယ်။အဲ့တော့လက်ရှိအစိုးရရဲ့အုတ်ချုပ်ရေးရန်နေရာမရှိဘဲနဲ့ရွေးကော်ပွဲလုပ်ဖို့ဆိုတာကတော့ကျွန်တော်ကတော့မဖြစ်နိုင်ဘူးပဲထင်ပါတယ်။
အမည်မဖော်လို့တဲ့ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတဦးကတော့ UWSA ထိန်းချုပ်ရာ၄မြို့နယ်မှာမဲစင်းရင်ပြုစုလို့မရသေးကြောင်းနဲ့ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းက၂မြို့နယ်မှာသာရွေးကောက်ပွဲကျင်းပနိုင်ပွဲရှိကြောင်းပြောပါတယ် ဒီသတင်းနဲ့ပတ်သက်ပြီးယူဒူအက်စီအာပြောရေးဆိုခွင့်ရှိသူကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့2015ရွေးကောက်ပွဲကာလမှာတော့ရှမ်းပြည်နယ်ကငါးဆက်ငါးမြို့နယ်မှာဝါနယ်မိုင်းလာဒေတာကငါးမြို့နယ်အပြင်ကျေးဇီးနယ်မိုင်းရှုမြို့နယ်တွေမှာပါလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲကျင်းပနိုင်တာမရှိခဲ့ပါဘူး။ကျွန်တော်မိုးစောပါရန်ကုန်